မက္ကဆီကိုနယ်စပ်ကတဆင့်အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ခိုးဝင်လာသူတွေကိုဟန်တားနိုင်ရေးအတွက်နယ်စပ်တိုင်းတိစောက်ဖို့သူတောင်းဆိုထားတဲ့ငွေမပါတာကြောင့်တောက်ကြနေညတကောင်အချိန်မှာအမေရိကန်အစိုးရရန်တဲ့ချို့ရဆိုင်ရမယ့်အရေးရှောင်ရှားနိုင်ဖို့အထက်လွှတ်တော်ကအဆိုပြုထားတဲ့ကာလာဒိုဘတ်ဂျက်အဆိုပြုချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးမှာမဟုတ်ဘူးလို့ရီပက်ဘလီကန်လွှတ်တော်အမတ်ခေါင်းဆောင်တွေကကြာတာပရိနေမှာပြောကြားလိုက်ပါတယ်။သမ္မတဟာနယ်စပ်လုံခြုံရေးကိစ္စအတွက်အမတန်ဆိုးရိမ်ပူပန်နေကြောင်းအေဗီရောမှာသမ္မတနဲ့တွေ့ဆုံအပြီးပြန်ထွက်လာတဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကပြောပါတယ်။နယ်စပ်တိုင်းတိဆောက်ရေးအတွက်သူတောင်းဆိုထားတဲ့ရန်ပုံငွေမပါပဲဖေဖော်ဝါရီလ10ရက်နေ့ထိအစိုးရရန်တရားတွေပုံမှန်လက်ပတ်နိုင်ရေးအထက်လွှတ်တော်ကသဘောတူထားတဲ့ဘတ်ဂျက်အဆိုပြုချက်ကိုအခုအချိန်မှာလက်မှတ်ရေးထိုးလိုက်ခြင်းဟာဒီပြဿနာကိုနောက်မှဆက်ပြီးညှင်းခုန်ကြဖို့ရက်ရွှေ့ဆန်းလိုက်တာနဲ့အလားတရန်တူနေတယ်လို့သမ္မတကယူဆကြောင်းအလွတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကာတီကပြောပါတယ် Stop Gap Funding လို့ခေါ်တဲ့အစိုးရရန်တရားတွေရမသွားရေးကြာကာလအတွက်ထောက်ပံ့ပေးထားမဲ့ဥပဒေမူကြမ်းအစ်ကိုအလွတ်တော်ဘက်ကပြန်လဲရေးဆွဲတဲ့အခါသမ္မတလိုချင်တဲ့ဒေါ်လာ5ဘီလီယံပါဝင်အောင်ရေးဆွဲသွားမယ်လို့လွတ်တော်မှတ်တွေကပြောပါတယ်သမ္မတကအခုတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံဟာနေစာတတိုင်းတစ်ခုလုံးတိဆောက်ရေးအတွက်လိုအပ်မယ်လို့ခန့်မှန်းထားတဲ့ဒေါ်လာ20ဘီလီယံရဲ့တစ်စိတ်တည်းဒေတာလည်းဖြစ်ပါတယ်